လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုဆန့်ကျင်ဆန္ဒပြဖို့စီတန်းလှည့်လည်ခွင့်ဒေသခံတွေရှောက်ထားခဲ့ပေမဲ့လည်းအခုထိအာဏာပိုင်တွေစီကအကြောင်းပြန်ကြားချက်ကိုစောင့်စားနေရဆဲဖြစ်ပါသည်။အခြေခံဥပဒေပါအခွင့်အရေးရဆိုရင်ပြည်သူတွေရဲ့ဆန္ဒလွတ်လွတ်လပ်လပ်ထုတ်ဖော်နိုင်အောင်လို့အခုလိုမျိုးဆန္ဒပြခွင့်ကိုရှောက်ထားတယ်လို့ဆိုပါတယ်။ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့မအေးမှဆက်ပြီးတော့ပြောပြပေးပါရှင်
။ပြီးခဲ့တဲ့မတ်လ16ရက်နေ့ကစပြီးလက်ဗရောင်းတောင်ကျင်းနီစီမံကိန်းရပ်ဆိုင်းရေးဆန္ဒပြနေတဲ့တပိတ်စခန်းတွေကိုရုတ်သိမ်းလိုက်ပြီးတဲ့နောက်မှာတော့ဒေသခံတွေဟာအာဏာပိုင်နေထမ်းမှာစီတန်းလှည့်လည်ခွင့်အတွက်ခွင့်ပြုမယ့်ရဖို့အတွက်တောင်းဆိုမှုတွေစတင်လုပ်ခဲ့တာပါ။18ရက်နေ့ကတော့တုံရွာကဒေါ်သေးဦးနဲ့ဒေါ်ခင်ထွေးနယ်တို့ဦးဆောင်ပြီးစီတန်းလှည့်လည်ဆန္ဒပြခွင့်တောင်းဆိုခဲ့သလို19ရက်နေ့မှာတော့ဆယ်တဲ့ရွာကမဝင်းမာနဲ့မက်ခင်ဆန်းဦးတို့နှစ်ဦးကစားလင်းကြီးမြို့နယ်ရဲမှုရုံးကိုခွင့်ပြုမိများတောင်းဆိုခဲ့တာပါ။ဆယ်တဲ့ရွာကမဝင်းမာကတော့သူတို့ရဲ့တောင်းဆိုချက်တွေကိုအခုလိုပြောပြပါတယ်
။ဒီလောက်ဝန်တရားခံများကိုအေးအေးယူဖို့တော့ပြေးရင်းနဲ့ဒီဘက်ကတော့ဒီနေ့စီမံရေးလုံးဝဖျက်သိမ်းရင်းနဲ့144ပုံမှထုတ်ပြန်မှုကိုဖျက်သိမ်းပေးရင်းအဲဒါဒီနေ့စီတန်းနဲ့လည်းဆိုတော့ဆက်တာပါရှင့
်။ပြီးခဲ့တဲ့နှစ်တွေကစပြီးဒေသခံတွေဟာဆန္ဒပြခွင့်ခွင့်ပြုမိရဖို့အတွက်စက်တကြိမ်ခန့်တောင်းဆိုခဲ့ပြီးတဲ့နောက်မှာတော့ဒေသတွင်းမှာပုံမှန်144ထုတ်ပြန်ပြီးခွင့်ပြုမိများပယ်ချခံရတယ်လို့ဆိုပါရယ်ဒေသခံတွေကိုအကူအညီပေးနေတဲ့နိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်တဲ့ចောင်းသားကောင်းဆောင်ကိုဟန်ဝင်းအောင်ကတော့ဒေသခံတွေရဲ့သဘောထားကိုအခုလိုပြောပါရယ
်တထွက်ရဲ့နေကနေ့၄နိုင်မှာလက်ခုနောင်တပိတ်စခန်းနဲ့အင်းကြီးနောင်တပိတ်စခန်း၃လတပိတ်စခန်းတွေကိုဒေသနဲ့ပြည်သူလူထုတွေကစူးစမ်းရှိပြီးရင်ကျေးတယ်ဆိုတော့ဖော်ထုတ်တဲ့အနေနဲ့တစ်ဖက်တည်းယုံကြည်နေကြတယ်အဲ့ဒီအာဏာပိုင်တွေကပုံမှန်144ကိုထပ်ထုတ်ထားတယ်။အဲလုံလင်းရဲ့ရဲကတွေလည်းပုံမှန်တိုင်းသွားလာထုတ်ရှားမှုတွေရှိနေပြီဖြစ်တယ်။ပြည်သူလူထုတွေဘက်ကတပိတ်စခန်းတွေကိုရုပ်သိမ်းတိုက်ချင်းဟာသူ့ရဲ့တောင်းဆိုမှုရည်ရွယ်ချက်တွေကိုနောက်ဆုတ်ပေးလိုက်တာမဟုတ်ဘူး။သူ့ရဲ့ရှိမှုနဲ့ညှို့မှုကိုဖော်ထုတ်လိုက်တာဖြစ်တယ်။တစ်ချက်ကလည်းသူ့ရဲ့တောင်းဆိုချက်တွေကိုရင်းကျွမ်းနဲ့ဆက်လက်ဖော်ထုတ်ဖို့အခုတောင်းဆိုတဲ့ဟာကိုစတင်တဲ့ဟာကိုဆက်ပြီးလုပ်ထားတာပါ။
ဆန္ဒပြခွင့်နဲ့ပတ်သက်လို့တော့ခွင့်ပြုမိန့်ကို9ရက်ကြိုပြီးခွင့်တောင်းရတဲ့အကြောင်းနဲ့48နာရီအကြာမှာတော့အာဏာပိုင်တွေဘက်ကခွင့်ပြုမိန့်ပေးမယ်မပေးဘူးဆိုတာကိုအကြောင်းပြန်လေးရှိရလို့ဆိုပါရယ်မြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေကြီးဦးအောင်သိန်းကတော့ဥပဒေပါအခွင့်အရေးအတိုင်းလှုပ်ထုံးလုပ်နေရတဲ့ပတ်သက်လို့အခုလိုပြောပါရယ
်9ရက်ကြိုရှောက်အောင်မယ်အဲ့ဒီ9ရက်ကြိုရှောက်တဲ့ကိစ္စရဲ့မှာလူငယ်ရဲမှုအင်းနဲ့လက်ခံရင်လက်ခံမယ်ပြင်ပြင်မယ်အဲ့လိုလက်ခံမယ်ဆိုရင်လည်းသူကအကြောင်းပြရမယ်လက်မခံမှုဆိုရင်သူအကြောင်းပြရမယ်ပေါ့နော်။ဘာလို့လဲအင်အားဘယ်လောက်ပြမယ်ဘယ်လိုချွေးချော်ပါနေကြိုင်မယ်ဘယ်လိုပူစားနေကြိုင်မယ်ဆိုတဲ့ဟာတွေကအကုန်လုံးသူကဘေးစစ်ပေါ်ပြရတယ်။အဲ့လိုပေါ်ပြပြီးမှသာရင်သူတို့ကတရားကိုခွင့်ပြုမယ်ဆိုရင်တော့စောစောလိုအစာမေးဝဲတွေရှိရဲ။ကိုရဟန်းသံဃာတွေတို့ဆံဝဲချနေရတယ်။အမောရှိကြီးလမ်းကြောင်းကြီးကဖိတ်သွားနေတယ်။အဲ့လိုအကြောင်းပြချက်ကြီးကျောင်းမျိုးပြပြီးတော့ညင်းပယ်တာများတယ်ပေါ့နော်အဲ့လိုတွေ့ရတယ်ချော့ရည်မှုမှာကျိုးပြင်းဖြောက်ထားပြီမဲ့မရဘဲညင်းပယ်တာသူတို့ပြဿနာမရှိဘူးခွင့်ပြုလို့ပြဿနာပေါ်ခွင့်ရင်သူဝန်ထမ်းတွေမှာပြဿနာရှိရဆိုအစွဲတွေရတယ်ဒီလူတွေမှာရှိအဲ့တော့ခွင့်ပြုချက်ကိုတောင်းတောင်းချက်ပြီးနေမရှိဘူးမကျင်နိုင်သူတို့ကပယ်လိုက်မယ်ခရယဲမှုရှိတဲ့အခွင့်အရေးကျွင်းတဲ့အခရယဲမှုကလည်းဟာမျိုးရဲ့ရဲမှုတိုင်းပဲဟာဆန္ဒပြဖို့မပြည့်စုံဘူးဆိုလက်ခံလို့ရှိရင်တကယ်ရှုံးသွားတယ်ဘာမှလုပ်လို့မရတော့အဲ့ဒီသဘောမျိုးဖြစ်တယ်အဲ့တော့ရှေးရာဥတွေကပေးရပေးရတယ်နော်ဒီရတော့ဆန္ဒထုတ်ဖို့ခွင့်အင်မတန်မှရပါရှိရစကလုံးမဲ့တကယ်တော့အဲ့ဒါကိုပုံစံမျိုးစုံနဲ့ဖန်ဆီးမဲ့ရဲမှုရှိမှဒီနေ့ရင်းမှုရှိမှသွားပြီးတော့ခွင့်ပြုရတောင်းရတာဆိုတော့ဘလို့မှလည်းသဘောမကျဘူးအဲ့ဒါကိုလည်းဟိုညင်းတဲ့တိုင်ခွင့်ရှိနေတဲ့လေလေဆူထားတဲ့အတွက်ကြောင့်သူတို့ကရေမှုတော့ဘယ်တော့မှခွင့်ပြုရဘူးဆိုတာအဲ့ဒါအတွေ့အကြုံများပြရပါ
စုံစမ်းစစ်ဆေးရေးကော်မရှင်ကိုဦးဆောင်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့ဆန္ဒပြခြင်းရင်ခွင့်ပြုမိန့်တောင်းရမယ်ဆိုပြီးဒေသခံတွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားခဲ့တာပါဆန္ဒပြခွင့်ခွင့်ပြုမိန့်လာရောက်တောင်းဆိုမှုအခြေအနေနဲ့ပတ်သက်လို့မေးမြန်းဖို့အတွက်စားလင်းကြီးမြို့နယ်အာဏာပိုင်တွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုမြမစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်နဲ့မြမဝမ်ပောင်ကုမ္ပဏီတို့ကပူးပေါင်းလှုပ်ဆောင်ခဲ့ပြီးဒေသခံတွေရဲ့လေမြေဧကပေါင်း 8,800 ကျော်ကိုသိမ်းယူခဲ့တာဆိုပြီးဒေသခံတွေကဆိုပါတယ်။လက်ဗရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံလန်းစစ်ဆေးရေးကော်မရှင်ကအစီရင်ခံစာထွက်လာပြီးတဲ့နောက်မှာတော့ကုမ္ပဏီနှစ်ခုကအစီရင်ခံစာအတိုင်းလိုက်နာဆောင်ရွက်မယ်ဆိုတာကိုကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။မတ်လ15ရက်နေ့ကစပြီးနစ်နာကြီးတွေစတင်ပေးနေပြီဖြစ်ကြောင်း3ရက်အတွင်းမှာရွာ9ရွာကဒေသခံတွေကနစ်နာကြီးကိုကာလပေါက်ဈေးနဲ့ရောချေးရရှိခဲ့လို့ဆိုပါတယ်။ဒါပေမဲ့လည်းလေသမားတွေအနေနဲ့ညီကြီးတေဧကကို10သိန်းကနေ15သိန်းကြားရရှိကြပေမဲ့ညီတွေကိုထာဝရဆွတ်လို့ရေးအတွက်လက်မှတ်ထိုးပေးရတာကြောင့်တချို့ကလည်းနစ်နာကြီးယူမဲ့ကိစ္စတွေအတွက်အဆုံးအဖြတ်မပေးနိုင်ကြသေးဘူးလို့ဆိုပါတယ်ရှင်။